ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကူစားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စစ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ဒီဇင်ဘာလ1ရက်နေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထူးတင်ညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ထားတဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆိုင်ရာကိုယ်စားလှယ်တွေကိုထယ်သွင်းစဉ်းစားရွေးချယ်မှုမလုပ်တော့ဘဲငင်းပယ်လိုက်တဲ့သဘောဖြစ်ပါတယ်။ဒါကြောင့်တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထူးတင်ညီလာခံရဲ့အတည်ပြုဆုံးဖြတ်ချက်အရမြန်မာတမ္မာကြီးဦးကျော်မွန်ထွန်းနဲ့ရခိုင်အာဖဂန်တမ္မာကြီးတို့ဟာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ဆက်လက်တာဝန်ယူခွင့်ရသွားကြတာဖြစ်ပါတယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂအထူးတင်ညီလာခံကိုတော့တမ္မာကြီးဦးကျော်မွန်ထွန်းရောရခိုင်အာဖဂန်အစိုးရရဲ့ကုလဆိုင်ရာတမ္မာကြီးပါလာရောက်စကားပြောဆိုခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာဆီအာနာတိမ်မှုကိုဆန့်ကျင်ကြောင်းဖေဖော်ဝါရီ26ရက်နေ့ကကုလညီလာခံမှာမိဂွန်းပြောခဲ့တဲ့အနေနဲ့ကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖော်မှုအဖြစ်စစ်ကောင်စီကဆွဆွဲထားပြီးရာထူးကနေဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဝါရှင်တန်ဒီစီကမြန်မာစစ်တပ်မှုနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်။